စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲနဲ့နယ်မြေမတည်ငြိမ်လို့အခုချိန်ထိထွက်ပြေးတန်းရှောင်နေရသူတွေထဲမှာကလေးငယ်တွေလည်းတော်တော်များများပါဝင်ပါတယ်။ကလေးငယ်တွေဟာသူတို့ရဲ့ပညာသင်ကြားခွင့်အပါအဝင်အခြေခံရပိုင်ခွင့်တွေအားလုံးနှီးပါဆုံးရှုံးနေရပြီးအရွယ်ရောက်ပြီးသူတွေထက်အကူအညီတွေလည်းပိုလိုအပ်နေပါတယ်။စစ်ဘေးအတွင်းကကလေးငယ်တွေအကြောင်းသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အကြက်တဲကာလာနှစ်နှစ်နီးပါးကြာမြင့်ချိန်မှာလူသားချင်းစာနာထောက်ထားရေးအကူအညီတွေရရှိနိုင်ဖို့အရေးတကြီးလိုအပ်လာပြီးအကူအညီလိုအပ်နေကြတဲ့ကလေးငယ်ပေါင်း9သန်းကျော်ရှိနေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်ထားပါတယ်။ဒေသအတွင်းမတည်ငြိမ်မှုတွေကြောင့်နေအိမ်စွန့်ပြီးကြုံရကြပန်းထွက်ပြေးနေကြတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေတာပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်မှာလည်းရွာတွေထဲစစ်ကြောင်းထိုးလာရင်စစ်ဆောင်သူဦးရေက9000ဝန်းကျင်မှာရှိနေပြီးဒီထဲမှာမွေးကင်းစားနဲ့လသားအရွယ်ကလေးငယ်တွေပါပါဝင်နေတယ်လို့ရင်းမာပင်ကစစ်ပေးဆောင်တွေကိုကူညီပေးနေတဲ့ဆရာတော်တစ်ပါးကမိန့်ပါတယ်
။ကလေးတွေရဲ့အခြေအနေကလည်းတစ်ခါလေလည်းဒီငင်္ဂလာသားလေးတွေကက်ဆာပါတယ်ပေါ့နော်ဒီမွေးစားသားကလေးတွေလိုအလိုတွေဒီကက်ဆာပါတာလေးတွေ့နေပြန်။ကျမအီးလျာရောအဲသူတို့တန်းနိုင်လို့ဒီမိသားရဆရာဆရာမလေးတွေနဲ့ကုသရေးနဲ့ပဲဆေးဘေးရှောင်ကြရတာပါ။စစ်ကြောင်းတွေကတော့လာလိုက်ထွက်လိုက်ပေါ့နော်ဒီတော့ကပြည်သူကျမအီးဆိုတော့ဆေးကိုဆေးကန်းနေဖွင့်ဖို့စူးစမ်းခြင်းနဲ့နောက်ပြီးတော့ဒီဆေးကိုဆေးကန်းနေမှာလိုအပ်တဲ့ဆေးဝါးတွေကိုလူတိုင်းပေးကြဖို့အကူအညီတွေရဖို့လိုတယ်ပေါ့။
ကလေးငယ်တွေအပါအဝင်ဆစ်ဆောင်သူတွေအတွက်ကျန်းမာရေးကဏ္ဍအဓိကအရေးကြီးနေပြီးသူတို့ကိုအခြေခံကျန်းမာရေးစောင့်ရှောက်နိုင်ဖို့ကြိုးပမ်းနေရတော့မှာကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကြုံတိုးမြို့အနီးမှာလဲဇန်နဝါရီလ20ကနေ26ရက်နေ့အထိစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီ6ရက်တာတိုက်ပွဲအတွင်းမှာဒေသခံ2000နီးပါးလဲဘေးလွတ်ရာထွက်ပြေးခဲ့ရပြီးတချို့ကတော့သူတို့ရဲ့နေအိမ်တွေစီပြန်နိုင်တာလည်းရှိနေပြီလို့ကူညီပေးနေသူတွေကပြောပါတယ်။စစ်ရှောင်လာသူတွေအရေးပေါ်စားတောင်းနေထိုင်ဖို့အတွက်ဖုန်ကြီးကျောင်းတွေမှာနေရာထိုင်ခင်းပြင်ဆင်ပေးထားပြီးကြောက်တောင်နဲ့ကော့ပလိုင်းစီရောက်လာတဲ့စစ်ရှောင်တွေထဲမှာတော့ကလေးငယ်တွေအတော်များများပါဝင်တယ်လို့ကူညီပေးနေသူတူကပြောပါတယ်
။ကလေးတွေကတော့နေရာဝန်ကျင်ဘက်မှာဟိုကြောက်တောင်မှာလေဖုန်ကြီးကျောင်းမှာကျတော့တော့တရားကျော်ကော့ပလိုင်းမှာတော့တရားကျော်အမင်းကလေးနဲ့ကလေးတွေများတယ်ပေါ့ကြောက်ကြလိတွေကတိတ်မသိဘူး။ဒီစစ်ဆောင်တွေကတော့အဲ့ဒီထိသွားတဲ့အိမ်တွေကပေါ့ဟောလားမီလောင်ရတဲ့အိမ်ကြတော့ကျွန်တော်တို့ဟိုတာလက်နဲ့ကြည့်ပါလို့ဆိုတော့ထောက်ပပြုမှာပေါ့ဒီရက်နေ့ရက်မှာ
ကန်းဒီရွာကနေရောက်လာသူတချို့ကတော့နေအိမ်စီပြန်နေကြပြီးကော့ဘင်းရွာပတ်လည်မှာတော့ပြစ်ခတ်တန်နေကြားနေရတော့မယ်လို့ပြောပါတယ်မြန်မာနိုင်ငံတွင်းကြုံနေရတဲ့ပြည်တွင်းပဋိပက္ခတွေကြောင့်ကလေးငယ်တွေနဲ့သူတို့မိသားစုတွေထိခိုက်နစ်နာမှုရှိနေပြီးမြန်မာကလေးငယ် 9.6 တန်းလောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ UNICEF ကပြောတာပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းစစ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံတဝန်းအိုးအိမ်စွန့်ခွာတိမ်းရှောင်ကြသူပေါင်း 1.3 တန်းကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာ